ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကပြီးခဲ့တဲ့သတင်းပတ်ကအပူပိုင်းမုန်တိုင်းဝင်ရောက်ပြီးတော့ရေကြီးမှုတွေဖြစ်ပွားခဲ့တာမှာသေဆုံးသူဦးရေဟာအခုဆိုရင်တထောင်ကျော်ရှိသွားပြီလို့ဖိလစ်ပိုင်အစိုးရအရာရှိတွေကပြောပါရယ်သေဆုံးသူဦးရေဟာအခုထပ်ပို့ပြီးတော့များလာပွဲရှိတယ်လို့လည်းသူတို့ကဆိုပါရယ်လူပေါင်း1,200ရဲ့အလောင်းတွေကိုကုညီကယ်ဆယ်ရေးဝန်ထမ်းတွေကရှာဖွေတွေ့ခဲ့တယ်လို့ပျောက်ဆုံးနေသူတွေအများအပြားကြံ့နေသေးတော့မယ်လို့လည်းဒီအရက်ဖက်ကာကွယ်ရေးဌာနအကြီးအကဲကပြောပါရယ်အပူပိုင်းမုန်တိုင်းဟာပြီးခဲ့တဲ့တောက်ကြနေ့ညနေကဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုဝင်ရောက်ခဲ့တာမှာတလဆာရွာသွန်းတဲ့မိုးရေပမာဏကိုတရက်အတွင်းမှာရပ်သွန်းသွားခဲ့တာကြောင့်အကြီးကျယ်ရေကြီးမှုတွေဖြစ်ပွားနေတာပါဖိလစ်ပိုင်သမ္မတဘနင်ဂိုအခွီနိုဟာဒီတိုင်ဖုန်းမုန်တိုင်းရက်ခတ်ခဲ့တဲ့ဒေသကိုမနေ့ကသွားရောက်ခဲ့ပါတယ်ကယ်ဆယ်ရေးလုပ်သားတွေကရွှေနုံတွေကအလောင်းတွေကိုဆွဲထုတ်ပြီးတော့ဆူးလိုက်ပြုံလိုက်မြေမြုပ်တကြုံမှုတွေလုပ်နေတယ်လို့သမ္မတကဒီနိုင်ငံမှာကတ်ဆိုးကြရောက်နေတဲ့အရေးပေါ်အခြေအနေအဖြစ်ကြေညာထားပါတယ်။နောက်ထပ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုစီစဉ်ဆောင်ရွက်ဖို့ဒေသခံတာဝန်ရှိသူတွေနဲ့လည်းသမ္မတအခွင့်အရေးတွေ့ဆုံခဲ့ပါတယ်။မုန်တိုင်းကြောင့်အသက်မသေးကျန်ရစ်သူတွေအတွက်ကယ်ဆယ်ရေးထောက်ကူပစ္စည်းတွေကိုလည်းသမ္မတကဖြန့်ဝေပေးခဲ့ပါတယ်ရှင်။